ထိုင်းနိုင်ငံခွန်ကယ်မြို့ရှိပြည်သူ့စေယုံကြီးမှာစေယုံတက်နေတဲ့မြန်မာနိုင်ငံသားကိုပစ်တတ်ခဲ့သူမှာထိုင်းရဲတပ်ချက်ကြီးတူဖြစ်ပြီးသူဟာခွန်ကယ်ရဲစခန်းမှာမိသားစုနဲ့တူလာရောက်အဖမ်းခံခဲ့တယ်လို့ခွန်ကယ်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံခွန်ကယ်မြို့ကစေယုံကြီးမှာအကြိတ်ခွဲစစ်ကူတာဖို့စေယုံတက်နေတဲ့အသက်29နှစ်အရွယ်မြန်မာနိုင်ငံသားကိုကျော်စွာအောင်ရဲ့ဦးခေါင်းကိုဇွန်လ9ရက်နေ့မနေ့အစောကြီးမှာတနက်နဲ့ပြစ်ခတ်ပြီးတိမ်းရှောင်သွားသူကတော့ရဲတပ်ချက်ကြီးတဦးဖြစ်ကြောင်းသူဟာရဲစခန်းမှာလာရောက်အဖမ်းခံခဲ့တယ်ဆိုပြီးခွန်ကယ်ခရိုင်ရဲမှူးအနုဝတ်သောဝါနပူကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ
်ဖြစ်စပ်စွန်တော့ပူတော့တဲ့အပန်းတော့ตอนนี้ก็ยังสับสนในเรื่องประเด็นในเรื่องว่า
คุณหลุมโยลูตั้มหมู่ผิดปွားอะไรอาจารย์เย็นมันก็ส่งซ้ําผ่อทุ่งนี่บาระอะคู่เฉยมาตะแยกันฮาใต้ชุบทวีบีทั่วสู่เจ็ดดีก็แลชุบทวีนี่บาดีเดะตะแยกันก็တော့ดอดาใส่มะทิ้งไหนผิดปีปิ่มิดาโลทั่วสู่จองเยมูก็ပြောสู่ตั้วแกบาระคงแกเยตะพั่วเยดิกะนี้ทุบเปลี่ยนแกเดะตะเรนดาရှင်ลินบวยมาတော့လူတတ်မှုကျူးလွန်သူရဲအရာရှိဝီရဖုံးဟာမိသားစုဝင်နေတဲ့အတူရဲစခန်းမှာလာရောက်အဖမ်းခံခဲ့ပြီးသူ့ဝန်ခံထွက်ဆိုချက်တွေကိုပြောပြခဲ့ရမှာတော့မြန်မာနိုင်ငံသားကိုအခုလိုမျိုးပြစ်ခတ်ခဲ့တာဟာစေယုံတက်နေတဲ့သူ့ရဲ့ဖခင်ဖြစ်သူနဲ့ကဲ့ရဲ့ကလေးမှရောက်နေတဲ့မြန်မာနိုင်ငံသားဟာသူ့ဖခင်ကိုရိုင်းပြစွာအော်ဟစ်ဆက်ဆံတာမျိုးကိုစိတ်ဆိုးပြီးအခုလိုမျိုးလက်လွန်သွားခဲ့တာဆိုပြီးဝန်ခံသွားခဲ့တယ်လို့ဆိုပါတယ်။ဒါအပြင်တရားခံရဲအရာရှိဟာစိတ်ကြယောဂာနဲ့သေးတောက်နေရတယ်လို့လည်းရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဒီလိုထုတ်ပြန်မှုအပေါ်မှာတော့ဝေဖန်မှုတွေရှိနေပြီးလူသက်မှုကျူးလွန်သူရဲတပ်ချက်ကိုအမှုပေါ်အောင်လုပ်တာလို့လည်းထိုင်းသတင်းတွေမှာဝေဖန်မှုတွေရှိနေပါတယ်။တနက်နေ့အပြစ်ခတ်ခံရတဲ့မြန်မာနိုင်ငံသားဟာညနေတဲ့အထိဂိမ်းများဆော့ပြီးတခြားသူတွေကိုအနှောက်ယှက်ဖြစ်တာတွေရှိခဲ့ကြောင်းလူသက်မှုကျူးလွန်တဲ့ရဲတပ်ချက်မိသားစုဘက်ကလည်းထွက်ဆိုကြသလိုဒီလိုပြုံမှုချက်တွေကပတ်ဝန်းကျင်ကိုအနှောက်ယှက်ပေးတာမျိုးဖြစ်စီပေမဲ့တနက်နဲ့ပြည့်ရလောက်အောင်ပြုံမှုကျူးလွန်တာမဟုတ်ဘူးလို့လည်းသေဆုံးသူနဲ့ဤသက်သူတွေကပြောဆိုခဲ့ပါတယ်။သေဆုံးသူကတော့အသက်29နှစ်အရွယ်မြန်မာနိုင်ငံသားဖြစ်ပြီးတနက်နဲ့ပြစ်ခတ်သူကတော့အသက်34နှစ်အရွယ်ထိုင်းရဲတပ်ချက်တဦးဖြစ်ပါတယ်။လက်တလုံးမှာတော့တနက်နဲ့ပြစ်ခတ်ခဲ့တဲ့ထိုင်းရဲကိုလူသက်မှုတရားမဝင်လက်နက်ကိုင်ဆောင်မှုတွေနဲ့အမှုဖွင့်ထားကြောင်းခွန်ကယ်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ရှင်။